ပြည်သူတွေကိုလှပတဲ့အသားရေကြအောင်လို့အမျိုးသမီးတွေတွေမဟုတ်ဘဲအမျိုးသားတွေပါတိတ်ကိုဂရုစိုက်လာကြတာနဲ့အတူလှပစီဖို့အထောက်အကူပြုတဲ့ပစ္စည်းမျိုးစုံကိုဈေးကွက်ထဲမှာပို့ပြီးတော့တွေ့လာနေရပါတယ်အထူးသဖြင့်နောက်ဆုံးပေါ်နီးပညာတွေနဲ့လှုပ်ထားကြတဲ့ပစ္စည်းတွေကလည်းစပင်းအတွက်ကနေခြေသေးလက်သေးအလှလှုပ်တဲ့အထိအဆုံးမှာ
This is Oku, your personal skin coach. Oku gets to know your skin on a deeper level by scanning it and analyzing its structure.
Oku's skin is a deeper level by scanning it and analyzing its structure. အဲ့ဒီအတုံးလေးကကိုယ့်ရဲ့မျက်နှာအသားကိုကပ်လိုက်တာနဲ့အဲ့ဒီအတုံးလေးကကိုယ့်မျက်နှာအရေပြားအောက်အထိကိုတိုင်းတာတွက်ချက်ပြီးတော့ဘာဓာတ်ကတော့ဖြင့်ဘလောက်လိုနေပြီဘလို့အလှဆီမျိုးဘလို့ခရီးမျိုးမွိုင်ဆာရိုက်ဇာမျိုးကိုသုံးသင့်တယ်ဆိုတာကိုအကြံပေးနိုင်ပါတယ်အဲ့ဒီလိုမျိုးတွက်ချက်အကြံပြုချက်တွေကိုမြင်ရဖို့အတွက်သူ့ရဲ့ application ကိုကိုယ့်ရဲ့စမတ်ဖုန်းထဲမှာထည့်သွင်းထားဖို့တော့လိုပါတယ်အစားအရေကောင်းနေဖို့အတွက်ကအလှပြင်ပစ္စည်းတွေနဲ့တည်းမရပါဘူးအစားအသောက်အနေထိုင်ကလည်းအရေးကြီးတဲ့အတွက်
A skincare device that's innovative, intelligent, and in touch with your skin.
ဟိုရင်ကအလှပြင်ဆိုင်တွေမှာအပူငွေ့ရှိနေတဲ့စလုံးပေါ်မျက်နှာအပ်ပြီးတော့မျက်နှာတုပ်ပွားချုံမျက်နှာပေါင်းတင်ကြရတယ်ဆိုရင်အခုခေတ်မှာတော့ရုံနှန်းစကားတစ်ခုလိုထင်ကြပါလိမ့်မယ်ဆိုပြီးတဲ့အသားရေကြအောင်ရင်နှွေးငွေ့ကတိတ်ကိုအသုံးဝင်နေဆိုတာကိုအလှပြင်ပစ္စည်းတွေထုတ်ကြတဲ့ကုမ္ပဏီတွေကကောင်းကောင်းသိကြတဲ့အတွက်မျက်နှာအတွက်ရင်နှွေးငွေ့ပေးတဲ့ဆက်ကိုအပြိုင်အဆိ ါဘူး။ဒါပေမဲ့မျက်နှာအပေါ်ရန်အသားကိုထွင်းဖောက်ပြီးတော့အရေပြားအောက်အထိရောက်နိုင်တဲ့ရေနွေးကွင်းကြောင့်6မိနစ်ကြာလောက်ပဲမျက်နှာကိုပေါင်းတင်လိုက်တာနဲ့ချီလင်တဲ့အသားအရည်ကိုရှားနိုင်မယ်လို့ဆိုပါတယ်။ချွေးပေါက်တွေပွင့်ပြီးတော့အဖုအပိတ်ကင်းတဲ့အသားအရည်ကိုပိုင်ဆိုင်နိုင်တယ်လို့ကြေညာထားတာကြောင့်ဆယ်ကျော်သက်တွေကြားမှာတော့ Panasonic Ionic Steamer ကတော်တော်လေးရေပန်းစားနေပါတယ်
။ There's a new ultrasonic infuser.It uses ultrasonic energy to safely and effectively drive more of your skincare products into your skin.
ကြားခဲ့ရတဲ့ Genu Infuser ဆိုတဲ့ဆက်ကလေးကတော့ကိုနေ့စဉ်သုံးနေတဲ့မျက်နှာလင်း cream တွေမျက်နှာအလှဆီတွေကိုသူတို့ရဲ့အာနိသင်ကိုပိုပြီးထိရောက်အောင်ကူညီပေးနိုင်တယ်လို့ဆိုတဲ့ဆက်ဖြစ်ပါတယ်။လက်နှလုံးအရွယ်ခပ်ပြပြဆက်ကလေးကကိုလင်းတဲ့အသားအလှဆီတွေကို ultrasonic အစွမ်းနဲ့တစ်ဆက္ကန့်ကိုအချိန်ပေါင်း3,600ခွဲတုံခါပြီးတော့အသားတွေကိုအားလုံးစိတ်ဝင်သွားအောင်လုပ်ပေးပါတယ်တဲ့ဒီတော့ဈေးကြီးပေးဝယ်ထားရတဲ့အသားလားစီတွေ cream တွေတစ်စက်မှအလဟတာမဖြစ်တော့ပဲအစွမ်းအာနိသင်အဖြစ်မျက်နှာအသားအရည်ကရမှာဖြစ်ပါတယ်လို့ Genu Infuser ဆက်ကိုထုတ်လုပ်သူတွေကပြောပါတယ်ဒီပစ္စည်းကိုတော့အသက်နည်းနည်းရလာလို့မျက်နှာပေါ်မှာအရေးအကြောင်းတွေစတွေ့လာတဲ့သူမျိုးတွေကြားအသုံးသင့်ပါတယ်လို့တော်တော်လေးပြောကြအရေးကြပါတယ်နေရောင်ကြောင်ဖြစ်တဲ့မျက်နှာပေါ်ကအဆက်အပြောက်တွေပျောက်ကင်းအောင်လို့နောက်တစ်ခါအသားရည်ပြန်လည်နုပြူအောင်လို့ light therapy လို့ခေါ်တဲ့အလင်းရောင်ပေးကုထုံးတွေကိုသုံးတတ်ကြပါရဲ့အသားရည်လှအောင်လှုပ်ပေးတဲ့ဆေးကန်းတွေမှာဈေးကြီးပေးကုသရတဲ့ကုထုံးမျိုးကိုအိမ်မှာကုလို့ရအောင်လို့လှုပ်ပေးတဲ့ဆက်ကိုလည်းထိုင်ဝမ်မှာလှုပ်သွားတဲ့ကုန်စည်ပြပွဲကြီးမှာပြသသွားခဲ့ပါရဲ့
这个呢是我们的美容面罩，那基本上我们美容面罩有做两款，像这一款呢就是说。
ဒါမကဲကုမ္ပဏီက C mask ဆိုတဲ့ဆက်အကြောင်းအရောင်းပြကန်းကရိုကိုဟွမ်းကရှင်းပြနေတာပါ။စိုင်သုံးအိမ်သုံးဆိုပြီးမျက်နှာဖုံးနှမျိုးရှိပါတယ်။အိမ်သုံးမျက်နှာဖုံးဆက်ပုံစံကတော့မျက်နှာအတက်နေရာမှာမိသီလေးပေါင်းများစွာထည့်ထားပါတယ်။အသားအရည်ပြန်လည်နုပြိုရှင်းတတ်အောင်လို့မိအလင်းရောင်၃မျိုးနဲ့ကိုလိုသလိုလှုပ်ပေးနိုင်တယ်လို့ဆိုပါတယ်။ပထမအလင်းရောင်အစင်ကတော့ပိုးတွေကိုသေစေနိုင်တာကြောင့်သုံးတဲ့သူတွေကိုဝက်ချံမပေါက်အောင်ကာကွယ်ပေးပါတယ်တဲ့။ဒုတိယအလင်းရောင်အစင်ကတော့အသားရည်ကိုတင်းရဲနုပြူအောင်လှုပ်ပေးတယ်လို့ဆိုပါတယ်။တတိယအလင်းရောင်အစင်ကတော့အဖုအပိတ်ကင်းရှင်းပြီးတော့နုပြူတဲ့အသားရည်ကိုပိုင်ဆိုင်နိုင်အောင်ဖြစ်တယ်လို့အရောင်းဝန်ထမ်းကရှင်းပြနေတာပါ။အခုပြောပြခဲ့တဲ့ဤပညာသုံးအလှပြင်ပစ္စည်းတွေကထုတ်လုပ်ရောင်းချသူတွေပြောသလိုတကယ်ပဲလက်တွေ့ထိရောက်သလားဆိုတာကတော့ဘယ်သူကမှအာမမခံနိုင်ပါဘူး။ခုလိုမျက်နှာအလှတွေမကသပင်အလှအတွက်လည်းစပင်သားကိုမထိခိုက်မပျက်စီးစေတဲ့ဤပညာသုံးပြီးတော့လှုပ်ထားပါတယ်လို့ဆိုရဲစပင်အပူပေးဆက်ကောက်ဆက်ဖြောင်းဆက်မျိုးစုံကိုလည်းရောင်းနေကြပါတယ်အစစ်မြစ်ဤပညာသုံးအလှပြင်ပစ္စည်းရဲ့ဈေးကွက်ကပိုပြီးကြီးမားကျပြန့်လာဖို့ပဲရှိနေတာနဲ့အတူနောက်ထပ်စမ်းသစ်တီထွင်မှုတွေကိုပို့ပြီးတော့တွေးလာရလိမ့်မယ်လို့ Huffington Post online သတင်းဌာနကြီးရဲ့ဆောင်းပါးတစ်ခုထဲမှာရေးထားပါတယ်။လှအောင်ပြင်ဆင်ရတဲ့နေရာမှာနည်းပညာကျေးဇူးကြောင့်အချိန်အကြာကြီးယူစရာမလိုတော့ဘူးလို့ပို့ပြီးတော့လဲလွယ်ကူသွားဖို့ပဲရှိပါတယ်လို့ဆောင်းပါးရှင်ကရေးထားပါတယ်ရှင်။